Welcome to the Voice of America in Burmese.
ရုရှားထိပ်တန်းအရာရှိတွေနဲ့ဆွေးနွေးပွဲဟာဗိုလ်တော်ဘူးနေမှာပြီးဆုံးခဲ့ပါတယ်။သူဟာဘယ်လာရုစ်နိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးပြဿနာနဲ့ရုတ်တရက်နာမကျန်းဖြစ်သွားတဲ့ရုရှားတိုက်ခန့်ခေါင်းဆောင်ရဲ့အစိတ်သိမ့်ခဲ့ပုံရတဲ့အခြေအနေအပါအဝင်နှစ်နိုင်ငံကြားအမြင်မတူတာတွေကိုရုရှားအရာရှိတွေနဲ့ညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံမှာနှစ်ပေါင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်အလက်ဇန္ဒရာလူကာရှန်ကိုကဩဂုတ်လ9ရက်ရွေးကောက်ပွဲမှာသူနိုင်ငံချောင်းကျင်ညာခဲ့တဲ့နောက်မဲမတမာမှုတွေရှိတယ်လို့ဝေဖန်ခံနေရတဲ့ဒီရွေးကောက်ပွဲမဲရလာကိုလက်မခံတဲ့ပြည်သူတွေရက်ဆက်ပြီးဆန္ဒပြနေကြတာပါမော်စကိုကိုမတော်ခင်သူ့နိုင်ငံခြားရေးဝန်ကြီးဘေးကန်းကဘယ်လာရုစ်တိုက်ခန့်ခေါင်းဆောင်နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်အနောက်နိုင်ငံတွေနဲ့တူအမေရိကန်နိုင်ငံကဆန္ဒပြသူတွေဘက်ကရက်တည်နေခြင်းမှာရုရှားအစိုးရကအာနာရှင်လူကာရှန်ကိုဘက်ကရက်တည်နေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဆိုင်ဘီးရီးယားကနေမော်စကိုကိုလေရင်နဲ့ပြန်လာတဲ့ရုရှားတိုက်ခန့်ခေါင်းဆောင်Alexei Navalny လမ်းမှာရုပ်တရက်နာမကျန်းဖြစ်ခဲ့မှုမှာအစိတ်အသက်နဲ့လက္ခဏာတွေ့ရတာနဲ့ပတ်သက်ပြီးလဲစိုးရိမ်စိတ်ပူကြောင်းဒုဝန်ကြီးကပြောကြားခဲ့တာပါ American ဒုဝန်ကြီးရဲ့ Russia ခြေစင်မှာ Belarus နဲ့ Navalny အရေးအပြန် American နဲ့ Russia တို့ကြားလက်တံထိန်းချုပ်ရေးဆိုင်ရာနဲ့မြောက်ကိုရီးယား Nuclear အရေးကိစ္စတွေကိုပါဆွေးနွေးဖို့ပါဝင်ပါတယ် American တောင်ပိုင်းပင်လယ်ကွေ့ကမ်းရိုးတန်းဒေသစီကိုဥတီရွေရှားနေတဲ့ Hurricane မုန်တိုင်း Laura ဟာဒေတိုင်းနှုန်းတနအိမ်140လောက်နဲ့ပြင်းအဆင့်၄ရှိတဲ့အပြင်းမုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့ American မျိုးသား Hurricane Center ကခန့်မှန်းထားပါတယ်ဒီမုန်တိုင်းဟာဗိုလ်တော်ဟုနဲ့နှောင်းပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာနိုင်တယ်လို့ခန့်မှန်းတာပါဒီမုန်တိုင်းဟာ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနာဝင်ရောက်လာနိုင်တယ်လို့ဒေသခံတွေကသတိပေးနေပါတယ်ဒေတိုင်းနှုန်းတိတ်ကိုပြင်းထန်မှာဖြစ်တဲ့အပြင်မုန်တိုင်းကြောင့်ပေါ်ပေါက်တဲ့လှိုင်းလုံးကြီးတွေကတိတ်ချီးမားနိုင်ပြီးပျက်စီးမှုများနိုင်တယ်လို့လည်းပြောပါတယ်ဒါပြင်မိုးရေချင်း15လက်မလောက်ကြီးရွာသွန်းနိုင်ပြီးရေကြီးရေရှမ်းမှုနဲ့ကြုံရနိုင်တယ်လို့လည်းသတိပေးထားပါတယ်
ခင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ဂျမ်တောမှာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသက်6ယောက်ထပ်ပြီးတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း980ရှိပြီဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့အတွက်စစ်ဆေးခဲ့တဲ့တခွဲနမူနာ 1265 ခုထဲက6ဦးအတူပြုခဲ့တာဖြစ်ကြောင်းဂျပန်နိုင်ငံကစားဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာခဲ့ပါတယ်။အတူပြုလူနာတွေထဲရခိုင်ပြည်နယ်စစ်တွေမျိုးက3ဦးနဲ့ကြောက်တော်က2ဦးပါဝင်ပါတယ်။ကြံတူကတော့စကိုင်းတိုင်းကလေးမျိုးကဖြစ်ပြီးအမေရိကန်နိုင်ငံကပြန်လာပြီးတဲ့နောက်အသွာလာကန့်သက်ထားသူဖြစ်ပါတယ်။ကြောက်တော်ကအတူပြုလူနာ2ဦးကတော့စစ်တွေမျိုးကပြန်လာပြီးတဲ့နောက်တိကျခွဲစောင့်ကြည့်ထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ကူးစက်မှုမြင့်တက်လာတာကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရခိုင်တပြည်နယ်လုံးအကျုံးဝင်နဲ့ပြည်သူတွေအိမ်ထဲမှာပဲနေထိုင်ဖို့ Stay at home ပန်ကြားချက်ကို COVID-19 ကာကွယ်ရေးမြို့သားစစ်ဘုကော်မတီကဩဂုတ်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။အလုတာဝန်ထမ်းဆောင်ဖို့ပြည်ပထွက်သူတွေကလွဲရင်ကြံပြည်သူတွေအိမ်မှာနေဖို့လိုအပ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်စီကန်းသွားရင်နှစ်ယောက်သွားခွင့်ပြုမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်ခီးသွားလာတာနဲ့ပြည်နယ်ပြည်မဒေသတွေကိုခီးထွက်တာမျိုးမလိုအပ်ဘဲမလုပ်ကြဖို့ကိုလည်းပန်ကြားထားပါတယ်။ကျမရေးနဲ့တခြားရေးပေါ်ကိစ္စတွေကြောင့်မဖြစ်မနေခီးသွားရင်လည်းသက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ရယူဖို့နဲ့ရောက်တဲ့နေရာမှာသက်ဆိုင်ရာကျမရေးစစ်ဆေးမှုခံယူဖို့တိကျစောင့်ကြည့် Quarantine Center တွေမှာ27ရက်နေထိုင်ကြဖို့ထုတ်ပြန်ထားတဲ့ COVID-19 ဆိုင်ရာအမိန့်နဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့နဲ့မလိုက်နိုင်ရင်တဘာဝပေးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့အရေးယူခံရမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်အတွင်းမြန်မာထိုင်းနယ်စပ်အနားတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့မြို့သစ်ဟာတရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာအစိုးရကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကရင်ပြည်နယ်အတွင်းကရွှေကုတ်ကိုမြို့သစ်ကတရုတ်ဆိုရစီမံကိန်းတွေနဲ့မသက်ဆိုင်ကြောင်းရန်ကုန်မြို့ကတရုတ်တန်ယုံကအင်္ဂါနေ့ညပိုင်းက Facebook ကတစင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တရုတ်တန်ယုံရဲ့ကြေညာချက်မှာနေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ယက်တီချက်ကတသမတ်တည်းရှိပြီးတရုတ်အရင်းအီးတွေကိုနိုင်ငံရဲ့ချားလောင်းကစားယုံတွေမှာသုံးစွဲခွင့်မပြုသလိုတရုတ်နိုင်ငံသားတွေကိုနိုင်ငံရဲ့ချားလောင်းကစားယုံတွေထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။မြန်မာမီဒီယာတွေကတော့တရုတ်လူထုသမားတွေကရင်ပြည်နယ်တဲတဖွဲ့ဖွဲ့ရောက်လာတဲ့သတင်းတွေကိုအရင်ကထုတ်ဖော်ပြောဆိုရေးသားထားခဲ့တာပါ။ဒါအပြင်ကရင်ချင်းချင်းအထောက်အကူပြုကွန်ရက်လိုလူမှုအဖွဲ့အစည်းတွေနဲ့ Washington DC အခြေစိုက် American ချင်းချင်း Institute USIB တို့ကလည်းဒီမျိုးသစ်ဟာနေဆက်ဖြတ်ကျော်လောင်းစားမှုတွေနဲ့ငွေကြေးခွာချမှုလုပ်ငန်းမှာအချက်ကျကျတဲ့နေရာဖြစ်လာမှာကိုစိုးရိမ်ပူပန်ကြောင်းပြောထားခဲ့မှုပါ။ဒီမျိုးကိုတည်ဆောက်နေတဲ့ Yat Thai Company ရဲ့မြို့သစ်ကြော်ညာတွေမှာတော့ဒီမျိုးရဲ့အဓိကဝင်ငွေကလောင်းစားယုံတွေကလို့ဖော်ပြထားပါတယ်။မြန်မာအစိုးရကကီဘီနယ်တွင်လောင်းစားလုပ်ခွင့်လိုင်စင်ချမှတ်ပေးထားတာမရှိသေးပါဘူး။ Yat Thai Company ကမြန်မာအစိုးရစီကနေ American Dollar 22.5 သန်းကုန်ကြမဲ့တမိုးကြီးအင်အားတည်ဆောက်ရေးခွင့်ပြုချက်ကိုရရှိထားတာဖြစ်ပါတယ်။အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကကျွန်းတူတွေနဲ့စစ်စခန်းတွေတိဆောက်ရာမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားရတဲ့တရုတ်ကော်မတီ24ခုနဲ့လူပုဂ္ဂိုလ်တဝန်းကျင်စီကိုအမေရိကန်ပြည်ထောင်စုကဗိုလ်တုံးလေးကတခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ဆောက်လုပ်ရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့အဲ့ဒီကော်မတီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းအနားကနေပါဝင်ခဲ့တယ်လို့အမေရိကန်စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီမံကိန်းတွေမှာပူးပေါင်းပါဝင်ကူညီခဲ့တဲ့တာဝန်ရှိသူလူပုဂ္ဂိုလ်တဝန်းကျင်စီကိုလည်းအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ဗီဇာပိတ်ပင်ထားတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီး Mike Pompeo ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။2013ခုနှစ်ကစပြီးတရုတ်နိုင်ငံဟာနိုင်ငံပိုင်စီးပွားလုပ်ငန်းတွေကိုအသုံးပြုပြီးအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကဧက3000ကျော်တဲ့နယ်မြေတွေကိုသိမ်းယူခဲ့တာကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်သလိုအင်ဒီဂျင်းနိုင်ငံတွေရဲ့အချုပ်ချာအာဏာကိုထိပါပြီးတဘာဝပတ်ဝန်းကျင်ပြည့်ရွေးမှုတွေကိုဖြစ်ပေါ်စေခဲ့တယ်လို့ပုံပြယူကပြောပါတယ်။ရင်းနှီးတဲ့တဘာဝတန်ခွေအရင်းမြစ်တွေအများအပြားရှိတဲ့တောင်တရုတ်ပင်လယ်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားပါတယ်။ဒေသတွင်းတခြားနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ဒဇိတပိုင်းကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်ပြိုင်မှုမြင့်တက်နေပြီးဆက်ဆံရေးတင်းမာနေချိန်မှာပဲ အရှဒီတာအတွင်းအမေရိကန်တို့ရှိနေဖို့လိုအပ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကပို့ထုတ်နေကပြောပါရယ်လောလောဆယ်မှာအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံအကြားကုန်သွယ်ရေးကိစ္စအမေရိကန်တို့ခေါ်တရုတ်တပ်တွေရဲ့တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လှုပ်ရှားမှုနဲ့ထိုင်ဝမ်အရေးတွေလိုကိစ္စတွေမှာအငင်းပွားနေတာဖြစ်ပါတယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးတက်တိုရိုလော့ဆင်ကတော့အမေရိကန်တို့ရှိနေရင်ဒေတာတွင်အင်အားချိန်ခွင်ရှာညီမျှတဲ့အနေအထားကိုရရှိစေမှာဖြစ်တာကြောင့်အမေရိကန်တွေကိုလိုအပ်တယ်လို့ ANC သတင်းဌာနကိုပြောပါတယ်တောင်တရုတ်ပင်လယ်ထဲတရုတ်တို့နေပြည်ပိုင်ဆိုင်တယ်လို့တောင်းဆိုထားတာကိုအမေရိကန်တို့ကကလတရှိလက်မခံဘဲစန့်ကျင်နေကြတာဖြစ်ပြီးလွတ်လပ်တဲ့ရေကြောင်းလမ်းတွေကိုပုံဖော်ဖို့ဒေတာရင်းပင်လယ်ပြင်တွေကိုစစ်သမောတွေပုံမှန်ဆေးလွတ်နေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးလော့ဆင်ကအမေရိကန်တို့စီးရီးယားဒေတာတွင်းမှာရှိနေတာဟာဖိလစ်ပိုင်နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောသလိုဖိလစ်ပိုင်နိုင်ငံဟာသူ့ရဲ့နှစ်ကြိုမဟာမိတ်အမေရိကန်နိုင်ငံနဲ့ပုံမှန်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတန်တမာရေးအရာချင်းချင်းကန့်ကွက်နေကြတာဖြစ်ပါတယ်မကြသေးမီကပဲတရုတ်တို့ကဖိလစ်ပိုင်ငါးဖန်သမားတွေရဲ့ငါးဖန်ကိရိယာတွေကိုသိမ်းယူခဲ့တဲ့ကိစ္စကိုဖိလစ်ပိုင်ကကန့်ကွက်ထားခဲ့ပါတယ်ချာဒါဘရင်းနဲ့မနပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါစစ်တွေနဲ့ရခိုင်အခြားမြို့တွေမှာပိုးတွေ့တာဆတိုးများလာနေပြီးဆတိုးမှုလည်းများနေပေမဲ့ပြင်းထန်မှုနှဲကထိထိရောက်ရောက်ထိန်းချုပ်ဖို့ပြင်နာတယ်လို့ရခိုင်ကိုဗစ်အရေးပေါ်တုံ့ပြန်မှုဘူကွင်းစင်းအဖွဲ့ကဆိုလိုက်ပါတယ်စစ်တွေဒီတစ်ခေါက်ပိုးတွေ့ခြင်းပြီးခဲ့တဲ့အပတ်ဩဂတ်16ရက်ကစပြီးအထူးစေလွတ်ခဲ့တဲ့ဒီအဖွဲ့ကောင်ဆောင်ဒေါက်တာညံဝင်းမြင့်ကိုမိတ်ထားပါတယ
်ဟုတ်ကဲ့ဒေါက်တာညံဝင်းမြင့်ခင်ဗျာအဓိကဆရာကြီးပြည်သူတွေအခုချိန်မှာပါပြောခြင်း
အဓိကအဖြစ်တော့ case ကဒီအများကြီးဖြစ်တဲ့တောင်းရတော့ဒီလူနာနဲ့ပြည့်တွေ့တဲ့ primary contact ပေါ့အဓိကပြည့်တွေ့တဲ့ secondary contact လို့ခေါ်တယ်သူကတစ်ဆင့်ဒီဒုတိယအဆင့် contact ဒီကိုကျွန်တော်တို့ကလိုက်ချပြီးတော့ဆန်တဲ့အခါမှာဒီ16ရက်နေ့ကနေစပြီးတော့ခု20ရက်ရောစစ်တွေရောပေါ့နော်ကျွန်တော်ဥမာစကြားဆိုစစ်တွေမှလာပြီးတော့ညာဦးလို့ပြန်သွားတယ်ဒီဒုတိယတောင်းလို့ပေါ့ပြန်သွားတယ်ပေါ့အဲ့လူတွေပါစစ်သေးတာလေကျွန်တော်လုတ်ခဲ့ပါတယ်ဒီ6ရက်လောက်တည်းမှလည်းဒီလူကြီး1500လောက်စီကနေပြီးတော့ဒီတခွဲနမူနာရယူပြီးတော့စစ်သေးခဲ့ပါတယ်ဒီဆက်လက်ပြီးတော့ထပ်ပြီးတော့ဒီလာတဲ့သိမှုတွေကတော့ဒီဆိုလက်ရှိနေတာရှိနေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစစ်ဆေးတွေ့ရှိမှုတွေများလာတဲ့အပေါ်မှာပြည်သူအဓိကဘာပြောချင်လဲဆရာ
ပြန်ပြီးတော့သွေးမှုမလုပ်ပေးဖို့အတွက်ကလည်းကျွန်တော်တို့ case တွေ့တဲ့လူတွေမှာဆိုလို့ရှိရင်ပေါ့နော်ဒီရောဂါလက္ခဏာမပြတဲ့လူတွေပါလိုက်ရှာပြီးတော့ question တက်တဲ့အတွက်ကြောင့်မလို့ case တွေ့ရတာတော့ညာပြတယ်ဒါပေမဲ့ဒီ case တွေမှာဒီရောဂါလက္ခဏာပြတဲ့လူက30ရာခိုင်နှုန်းလောက်ပဲရှိပါတယ်ဒါပြင်ဥမာဆိုကြလို့ယောဂပြည့်ထန်တဲ့လူကဆိုလို့ရှိရင်ကျွန်တော်တို့ဒီဥမာစီဂျိုလိုသွေးလိုလိုရှိတဲ့လူကလည်းပိုးရလောက်ပဲရှိပြီးတော့အားလုံးကလည်းယောဂပြည့်ထန်ဒီ ICU အစုကျမဆောင်မှာထားရှိပြီးတော့ကုသနေရတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးပေါ့နော်မရှိတော့ကြတော့ case ကိုများများရှာနိုင်ဖို့အတွက်ကတော့ပြည်သူလူထုကလည်းပူးပေါင်းပါဝင်ဖို့လိုတယ်လို့ပေါ့နောက်တစ်ခုကတော့အထူးအနေနဲ့ကတော့ဒီလက်ရှိအနေနဲ့ကျင့်သုံးနေတဲ့ strategy ကတော့ဒီယောဂဘုတွေ့တဲ့နေရာမှာပဲထိ ंछ ုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့ကဦးစားပေးပြီးတော့ခြောင်ရက်တဲ့အတွက်ကြောင့်မလို့ဒီတွေ့ရှိတဲ့လူများတွေကိုလည်းခြေုံနေမှာဒီ isolation ward မှာတည်ထားရှိပြီးတော့ကျွန်တော်ကုသလည်းရှိပါတယ်ဒီလိုကုသနိုင်ဖို့အတွက်လည်းစစ်သွေးဆေးရုံသူကမြေတင်းအန်ချောင်းတို့ပေါ့အတိုင်းဆေးရုံမှာအဲ့မှာကုသဖို့အတွက်လည်းခြောက်ရွက်ပေးလည်းရှိပါတယ်ဒီလိုလူသားတွေ့ရှိမှုတွေကိုစနစ်တကျဦးဆက်ပေးတာဆိုင်ရာဒီတိုးတက်မှုတွေဆောင်ရွက်နိုင်ဖို့ဒါအပြင်ဒီတွေ့ရှိတဲ့လူနာတွေကိုလည်းစနစ်တကျကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အတွက်ကိုတခြားပြည်နယ်တိုင်းတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းထားရှိပြီးတော့ကုသလည်းရှိတယ်ဒါအပြင်ပြည်သူလူထုအနေနဲ့ဒီရောဂါကာကွယ်ထိန်းချုပ်ဖို့အတွက်အဓိကအရေးကြီးတာကတော့ရခိုင်ပြည်နယ်ဆိုတာအဖွဲ့နဲ့ဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုရေးအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးသိပညာပေါ့နော်အဓိကအဖြစ်ကတော့ကိုလုံးသိရှိပြီးတဲ့အတိုင်းပေါ့နော်ဒီမတ်စနစ်တကျတက်ဆင်ဖို့ရနောက်တစ်ခုကတော့လက်ဆင်းဖို့ရပေါ့နော်အဲ့ဒီဟာတွေဟိုဒီကျွန်တော်ရောက်တဲ့16ရက်နေ့လို့ပါလို့မှာဆိုလို့ရှိရင်စစ်တွေမျိုးပေါ်မှာမတ်တက်တာလို့အများစုကမတက်တာတွေ့ရှိရတယ်ဒါပေမဲ့ခုနောက်ပိုင်းမှာကျမပညာပေးလုပ်ငန်းကိုတနင်္ဂနွေနေ့ Handless Speaker နဲ့ရောတခြားနည်းလမ်းနေနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မို့လို့ဒီပြည်သူလူထုနေနဲ့ကျွန်တော်တို့ Master တာတွေတို့ဒီလိုက်လာတဲ့ချက်လက်တွေပို့ပြီးတော့အကောင်လာတာတွေ့ရှိရပါတယ ်။ဒါပြီးဒီလူငန်းနဲ့ဖြစ်တဲ့လူတွေအသွာလာကန်တာထားရှိတဲ့ဟာလေးကိုလည်းလိုက်လာပြီးတော့ဆောင်ရွက်ဖို့အတွက်အတွန်းကြီးရှိပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေအနေကိုထိန်းချုပ်နိုင်ဖို့ရှေ့မှာဘာတွေထပ်လုပ်ဖို့ရှိရမလဲ
။အဓိကတော့တပ်ဖွဲ့ဆန်းတဲ့အခါမှာများများစစ်သိမ်းပြီးတော့ဆောင်ရွက်ဖို့အတွက်ကိုတော့ဖြစ်နိုင်ကြများတဲ့အုပ်စုတွေချင်းမကောက်ဘူး။တော့ဖြစ်နိုင်ကြီးနေပါတဲ့အုပ်စုတွေမှာပါစစ်ဆေးဖို့အတွက်ပရောဂျက်လေးကိုကျွန်တော်တို့ကချမှတ်ပြီးတော့ဆောင်ရွက်ထားနေဖြစ်ပါတယ်ကျွန်တော်တို့ random sample အနေနဲ့စစ်သွေးဆေးတို့နောက်တစ်ခုကတော့အသွားလာများတဲ့နေရာတွေပေါ့ဥပမာပန်းနေတို့ပါတို့လာတဲ့ဒီမျိုးတွေအဲ့လိုခါမျိုးတွေမှာစစ်ဆေးဖို့ရဲ့ကျွန်တော်တို့ဒီသေးဝင်တဲ့နေရာတွေအကုန်လုံးဒီထိတွေ့တဲ့လူတွေရောအပါအဝင်ပေါ့နော်ဒီတခြားကျန်းမာရေးဝန်ထမ်းတွေလည်းကျွန်တော်တို့စစ်ဆေးတာတွေရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ ITB စစ်ပေးဆောင်စခန်းတွေမှာရော
ITB စခန်းမှာလည်းကျွန်တော်တို့က UN နဲ့ NGO ကတချို့လေး positive ဖြစ်တဲ့လူတွေနဲ့ထိတွေ့တဲ့ဒီ ITB စခန်းကလူတွေလည်းကျွန်တော်တို့စစ်ဆေးတာတွေရှိပါတယ်ဒါကြောင့် ITB စခန်းတွေကို မကူးဆက်အောင်အတွက်လည်းဒီ animal scan ကိုသွားရောက်မယ် NGO ဝန်ထမ်းတွေ UN ဝန်ထမ်းတွေကျမကြီးစစ်ဆေးပြီးတော့ပေါ့နော်ကိုမတွေ့မှာပဲသွားရောက်ဘူးအဲ့ဒီခံမျိုးတွေလည်းတောင်းရတော့မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီ IDP စကန်တွေမှာအခုချိန်ထိတော့ဖိုးတွေ့တာမရှိသေးဘူးပေါ့နော်ဒီမြို့ပေါ် IDP စကန်ဖွင့်လာတဲ့ဘုံကြီးကြောင်းနေမှာအော
င် IDP ဒီမှာခုလက်ရှိနေနဲ့တော့ချစ်တာမရှိသေးပါဘူးဒီခုကျွန်တော် case တွေ့တဲ့ဟာမှာ solution လည်းဒီဘုံတော်ကြီးတောင်းတဲ့ဘုံတော်ကြီးသောပါလို့ကျွန်တော်တို့ case တွေ့တာလေးရှိပါတယ်။ဒါပေမဲ့အဲဒီဖုန်းတော်ကြီးကျွန်တော်တို့ service sound ပေါ့နော်လက်ခံထားတဲ့ဖုန်းတော်ကြီးကျွန်တော်မဟုတ်တဲ့အတွက်ကြောင့်ကျွန်တော်ဒီကတော့ကျွန်တော်တို့ service sound ဆက်ဆံနေတဲ့ကတော့ခု covid ဖြစ်စဉ်နဲ့မဟုတ်ပါဘူး။တခြားထူးခြားဖြစ်စဉ်ရောဒါကုသရောဂါနဲ့ပတ်သက်ပြီးတော့ဖြစ်စဉ်တွေရောသိရှိနိုင်မှုတွေအားလုံးကနေ response system ပေါ့ဒီ electronic gallery ရောဆောင်ရထားတာရှိပါတယ်။အဲဒီကနေပြီးတော့ checking တင်ပြပို့ပြီးတော့ထူးခြားဖြစ်စဉ်ရှိတဲ့ဥပမာ covid 19နဲ့ပတ်သက်တဲ့ symptoms နဲ့ရှိတဲ့ဆိုလို့ရှိရင် checking တစ်ချက်ဆောင်ရနိုင်မှုတွေရယ်။နောက်တစ်ခုကတော့ဒီ IDB scan တွေအတွက်ကတော့ဒီအဓိကဒီ hand washing တို့ဒီတမိုင်းနဲ့ပတ်သက်ပြီးပြည်နာပေးလုပ်ငန်းတွေအဲ့ဒီခါကျတော့ကျွန်တော် IDB scan တွေကိုကျွန်တော်က target ထားပြီးတော့ကျွန်တော်ဆောင်ရွက်နေရှိပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုဒီပိုးကူးစက်မှုများနေတဲ့အခြေအနေကိုထိန်းချုပ်နိုင်မယ့်အနေအထားကိုရော
ဒီဖြစ်စဉ်ကဘယ်လောက်ထိဘယ်နည်းအောင်ကူးစက်သွားမလဲဘယ်လောက်ကြာကြာဖြစ်မလဲဆိုတဲ့ဟာကျွန်တော်တမိုင်းနဲ့အားလုံးစာနာနေပြီးတော့ဆောင်ရွက်ချက်တွေရောတခြားသက်ဆိုင်ဌာနတွေပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ UNIGO အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ့အဲ့လိုမျိုးပူးပေါင်းဆောင်ရွက်မယ်ဆိုလို့ကျွန်တော်အချိန်တူတူမှာထိန်းချုပ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့မြန်မြန်ထိချုပ်နိုင်ပါစေလို့စီတောင်းပေးပါရစေ။ကျေးဇူးပါ။ကျွန်တော်ဝင်မယ်ပ
ါ။ချက်တပ်ရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂများအဖွဲ့ချုပ်ဘဂဒဒူဥက္ကဋ္ဌဟောင်းကိုလင်းထန်နိုင်ကိုရန်ကုန်တိုင်းကြောက်တရားတရားရုံးကနေပုံမှန်468ဆွဲချက်နဲ့ဩဂုတ်လ26ရက်နေ့မနေ့ကထောင်ဒဏ်6လချမှတ်ခဲ့ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်2015ခုနှစ်ပညာရေးသပိတ်ပင်မစစ်ကြောင်းဦးဆောင်လာတဲ့ဘဂဒခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထန်နိုင်ခေါ် James ဟာအဲ့ဒီနှစ်မတ်လ10ရက်နေ့မှာအကြမ်းဖက်ဖမ်းဆီးခံရပြီးကျောင်းသားသပိတ်နဲ့ဆက်ဆက်တဲ့နိုင်ငံရေးပုံမှန်တွေနဲ့အတူသူ့ကိုဖမ်းဆီးချိန်အိတ်ထဲမှာသူ့မှတ်ပုံတင်တဲ့အခြားသူတအူးရဲ့မှတ်ပုံတင်ကိုရှာဖွေတွေ့ရှိတဲ့အတွက်မှတ်ပုံတင်အတူပြုလုပ်မှုပုံမှန်468နဲ့ပါဆွဲချက်တင်ခံခဲ့ရတာပါဒါပေမဲ့2016ခုနှစ် NLD အစိုးရတက်လာချိန်တမရဦးထင်ကျော်ရဲ့လွန်ငင်းချမ်းသာခွင့်နဲ့ចောင်းသူចောင်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနိုင်ငံရေးပုံမှန်ဆွဲချက်တွေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့ကိုလင်းထန်နိုင်ကိုဆွဲထားတဲ့ပုံမှန်468ကကြံခဲ့တဲ့အတွက်ဒီအမှုကို၄နှစ်ကြာရန်ကုန်ကြောက်တရားတရားရုံးမှာရင်ဆိုင်ခဲ့ရတယ်လို့ဇနီးဖြစ်သူဘဂဒចောင်းသားခေါင်းဆောင်ဟောင်းမဖြူဖြူအောင
်၄နှစ်ကျော်လာပြီပေါ့နော်ဆိုတော့ဒီအမှုကဆက်ပြီးတော့ကြာနေတယ်အဲ့အမှုကိုလည်းမျိုးစုံပေါ့နော်ဂျာရဲမှလည်းဟိုတကယ်ပြောရင်တည်တည်လို့ကျတဲ့လောက်ကဒီအမှုစီစီချာချာလာထွက်တာမျိုးဟိုတည်ရလို့လာဖို့တော့မှအချိန်ကြီးခေါ်ရတာမျိုးအဆရှိဖြစ်ပေါ့နော်ဒီပြစ်ထားတရားရုံးမှာပြစ်ထားတဲ့အမှုတစ်ခုလိုမျိုးဖြစ်ခဲ့ရပါတော့ဆိုတော့ဒီဂျာရဲမှလည်းဒီဘက်ကဟိုဟိုစီတက်ဆိုင်ရာဟိုအာနာဘိုင်းနီစီကိုစတင်လာလို့ဘာလို့လုတ်ဖို့လဲလုတ်ခဲ့တာကြီးလည်းရှိရပေါ့နော်ဒီအမှုက2016ကရပိတ်သိမ်းရမယ်အမှုဖြစ်တယ်အဲ့တကွာရဲစခန်းကိုယ်တိုင်ရဲ့ရဲကိုနိုင်ကွာပေါ့နော်နှစ်ပြည့်နှစ်ဆောင်ဆောင်ဖြစ်တဲ့အတွက်ပိတ်သိမ်းရမယ်မှုဖြစ်ပါတယ်ဆိုတော့ဒီဌာနအချင်းချင်းပေးပို့ရဲစာကြီးလေကျမတို့အမှတ်တမ်းတွေလည်းရှိနေတယ်ပေါ့နော်ဆိုတော့အဲ့ဒါကိုကျမတို့လည်းတောက်လျှောက်စူးစမ်းခဲ့ပြီးမယ်အခုတော့နောက်ဆုံးကတော့ပေါ့နော်ဟိုဒီအမှုဒီမှုနဲ့အပြစ်ရှိကြောင်တွေ့ရှိရဲဆိုပြီးတော့တရားကြည့်ရ6လချလိုက်တယ်ပေါ့နော
်ကြောက်တရားတရားရုံတရားသူကြီးရဲ့စီရင်ချက်ကိုကြည့်ရင်ပြစ်ဒဏ်နဲ့ပြစ်မှုဟာမျှတမှုမရှိဘူးလို့ကိုလင်းထက်နိုင်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်လူခွေရေးရှေ့နေဦးသိန်းတန်းဦးက VOA ကိုပြောပါတယ
်ကျင်းကအဲ့ဒီကိစ္စတရားစွဲဆတဲ့အချိန်ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံသမရကြီးကတင်ငင်းကုန်သူရပါနော်ဇာပိဒါဖြစ်တယ်အဲ့တော့ဇာပိဒါဖြစ်တော့ဒီခေတ်မှာဥရိယပြောရရင်သူက468ကလေဟောအတုဖန်တီးရပါနော်အဲ့ဒီကောင်ကကျွန်တော်ရုပ်သိမ်းရေးကိုမရှိဘူးရုပ်သိမ်းလို့မရတာအမှုမျိုးဖြစ်နေတယ်ဥရိယပြုတ်တရားကမှန်တယ်လို့ပဲကျွန်တော်ယူသတ်တာပြောပါနော်တို့ရတွင်ပြစ်ဒဏ်နဲ့ပြစ်မှုတော့မရဘူးဒီကလေးတွေဒါကိုလုတ်ခဲ့တဲ့ခေတ်အခြေပေါ့နော်အင်မတန်မှအမောင်ခေကြီးတွေမှာကျုံရနေရကျုံနဲ့တောက်တာကျုံရတော့တုံးခဲ့တာကတော့ဥလိသဘောရတော့မှန်တယ်သူများမှတ်ဖို့လည်းကပ်ပါသူစိတ်ကပ်ခဲ့တာဒါနဲ့၆လဆိုတော့ပြစ်တယ်များတော့အားကြည့်ပါလေအကြောင်းသားလူငယ်လေးတယောက်ဒါသူမတော်မတရားလုပ်တာဒီမှတ်ဖို့လည်းအတူလုပ်ပြီးတော့ဘာရင်ခံရှင်ကိုနင်းတာတော့လုပ်တာလည်းမဟုတ်ဘူးအချားယူရခြင်းမပါဘဲနဲ့သူဝရန်ပြေးဘဝမှာနောက်သူကိုင်ရမရှိလို့ကိုင်ခဲ့တဲ့အနေအထားဖြစ်တော့ပြစ်တာတော့များတယ်ကျွန်တော်တို့အဲ့ဒီတွေယူတာတဲ့
အခုလိုရွေးကောက်ပွဲနီးနေတဲ့အချိန်ကာလလေးဖြစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်လဲဖြစ်နေချိန်မှာကိုလင်းထက်နိုင်လို့နိုင်ငံရေးအရာလှုပ်ရှားတက်ကြွသူတဦးကိုထောင်ဒဏ်ဆင်ချက်ချမှတ်တာဟာမြန်မာနိုင်ငံမှာဥပဒေအရရာဇဝတ်ပုံမှန်တွေနဲ့ပါတုံးပြီးနိုင်ငံရေးအရာပါဖိနှိပ်နေတယ်ဆိုတာသက်သေပြနေတယ်လို့မဖြူဖြူအောင်ကပြောပါတယ်
ကျမရဲ့ဟိုအမြင်ရဆိုလို့ရှိရင်ဒီအမှုကဟိုထောင်ချောင်းဆင်ခဲ့တဲ့အမှုလို့ကျမတို့အမြင်နဲ့သတ်မှတ်တယ်လေ။ဆိုတော့ဦးသိန်းစိန်ဆိုရလက်ချက်တုန်းကဒါထောင်ချောင်းဆင်ခဲ့တဲ့အမှုကိုတမင်ရွယ်ချက်ရှိရှိကိုခြံထားခဲ့တဲ့အမှုဖြစ်တယ်။ဆိုတော့အရွယ်ချက်ရှိရှိခြံထားခဲ့တဲ့အမှုကိုကျမတို့ကအဲ့ထောင်ချောင်းထဲကိုဝင်တိုးသွားတယ်လို့ပဲကျမတို့မြင်တယ်အခုခုလက်ရှိဖြစ်စင်ရတော့ပေါ့နော်။ဆိုတော့ဒါဘယ်တကယ်တော့နိုင်ငံရေးရဟိုကမကောင်းနိုင်ငံရေးအရာဖိနှိပ်တဲ့ပုံမှနိုင်ငံရေးပုံမှတွေမကဘဲနဲ့အခြားရလူမှုပုံမှတွေပါတုံးပြီးတော့နိုင်ငံရေးဖိနှိပ်လို့ရတယ်ဆိုတာကိုတက်သေးပြနေတယ်။ဆိုတော့အဲ့ထောင်ချောင်းတွေအများကြီးရှိအဲ့ထောင်ချောင်းတွေနေမိတဲ့အခြေအနေမျိုးကနိုင်ငံရေးအင်တန်အနေရှိလို့ကျမတို့မြင်ပါတယ်ခေါ့။
လက်ရှိရန်ကုန်အင်းစိန်အချင်းထောင်မှာထိမ့်သိမ်းထားတဲ့ကျောင်းသားကောင်းဆောင်ဟောင်းနိုင်ငံရေးလှုပ်ရှားတက်ကြွသူကိုလင်းထက်နိုင်ရဲ့အမှုနဲ့ပတ်သက်လို့တလအတွင်းအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေအဖွဲ့က VOE ကိုပြောပါရရှင
် VOE American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမထွန်ပါစူပါမားကတ်ကုန်စည်ဆိုင်တွေမှာကိုရိုနာဗိုင်းရပ်စ်မကူးစက်အောင်ဈေးဝယ်ဒေါ်လာတွေကိုပို့သက်စီရင်တဲ့သူပြန်တဲ့နီလန်ကမကြခင်ပြတ်ကွယ်သွားတော့မှဖြစ်ပါတယ်။အနည်းဆုံးဘယ်ဂျီယံနိုင်ငံမှာပြတ်ကွယ်သွားတော့မှာပါ။ဘယ်ဂျီယံအင်ဂျင်နီယာတွေကဒေါ်လာတွေကိုဓာတ်ရောင်ခြင်းနဲ့ပို့သက်တဲ့ဆက်ကိုတီထွင်ထားတဲ့အကြောင်းရိုက်ဒါစ်သတင်းကိုအခြေခံပြီးပြောပြပါမယ်။အခုလိုကုန်စည်ဆိုင်တွေကဒေါ်လာတွေကိုဓာတ်ရောင်ခြင်းသုံးပို့သက်တာကိုဘယ်ဂျီယံကဆိုင်သုံးဆိုင်မှာစပီးစတဲ့နေပြီဖြစ်ပါတယ်။အဲဒီဆိုင်တွေမှာဈေးဝယ်သူတွေကဒေါ်လာတွေကိုကိုရိုင်းယူပို့သက်စတဲ့ထည့်ပြီးစက်တကားပေါက်ကိုပိတ်ရပါတယ်။ဆက်စက္ကန့်ကြာရင်တကားလိုလိုပြန်ပွင့်လာပါလိမ့်မယ်။ပို့သက်စီရင်နဲ့ဈေးထားတဲ့လက်နဲ့ပို့သက်ထားတဲ့လက်ကိုသုံးပြီးဈေးဝယ်နိုင်ပြီဖြစ်ပါတယ်။ဒီဆက်ကိုတည်ထွင်တဲ့ Open Flow လို့ခေါ်တဲ့စူပောင်းဖက်ဆက်သမဝါမကုမ္ပဏီကိုထည့်တောင်းသူJean D'Amato ga disak ko 300 lwe yang lout tha de lo pyo bare.
Aujourd'hui c'est se servir d'un micro-ondes.
Disak ga 300 lwe de. Aku chein ma lu dai microwave ko belo 300 ma le ti ya de. Chanar du ga microwave 300 da the po lwe aw lout tha de. Plain ko set the the daga pai pi yin sak ga tu lu lu lout twa le me.
Sa ye dai yang ji a ga ti pye na chang be virus ma lut ma twa nai mu lo le tu ga pyo bare. Dai yang ji line rwe ga ဘုသက်စီတွေလိုပဲ virus နဲ့ bacteria တွေကိုတပ်ပစ်ပါတယ်။ supermarket ဆိုင်ပိုင်ရှင်ကသူဒီဆက်ကိုဝယ်ယူရတဲ့အကြောင်းအခုလိုပြောပါတယ်
။ Donc voilà pendant le Covid on a pris beaucoup de mesures donc celle de
COVID-19 ça fait que ça ne va ni la bon son tout ni ja la. ဘုသက်စီတွေလည်းပါတယ်။ဈေးဝယ်တွေကိုယ်တိုင်လည်းလက်ကိုတန့်ရှင်းတာနောက်တော့အမိုက်တွေရောအဆွန်ထင်းတွေရောအများကြီးတွေ့လာရတယ်။ကျွန်တော်တို့ကိုဒီဆက်ဝယ်မလားမေးတော့ကျွန်တော်တို့ကချက်ချင်းပဲဝယ်ယူလိုက်တယ်။ဒီဆက်ကိုဘလို့သုံးရမလဲဆိုတာလဲဈေးဝယ်တွေခက်မြများမဲ့တည်သွားကြတယ
်ဈေးဝယ်သူမီကွာကတော့ဒီလီးကိုအကြိုက်တွေ့နေပါတယ
်ဟုတ်စီ solution qui est rapide et très pratique
ဒီနီးကမြန်လဲမြန်သလိုလက်တွေ့လဲကြတယ်ဒီရင်ကပိုးသက်ဈေးကိုဆက်ကူပေါ်ပြန်ပြီးလှဲကိုတော့ရတယ်အခုတော့ရှင်းတယ် COVID-19 ကိုအချိန်တော်တော်ကြာရင်ဆိုင်ရအောင်မှာကိုကျွန်တော်တို့နားလဲထားတယ်ဒီတော့ဒီနီးကပိုရှင်းပါလိမ့်မယ်
ဈေးဝယ်အမျိုးသမီးအမလီကတော့ပုံပြန်တဲ့ဆက်ရောက်လာလေမလားစောင့်ကြည့်နေချင်သူဖြစ်ပါတယ်
ဖတ်ထုတ်တဲ့ temps parce que si on est plusieurs
ဒီဆက်ကအခုလောလောဆယ်ကောင်းပါရဲ့နောက်ဆက်တွေဒီလောက်အချိန်ကြာမလားတော့အဆောင်ကြည့်ရမယ်လေဈေးဝယ်သူတွေကလည်းများတော့ကျမတို့အလုံးစောင့်ရပါတယ်ဆက်ဆက်ကံပဲဆိုတော့မြန်တော့လည်းမြန်ပါတယ်ဒါပေမဲ့အလုပ်ဖြစ်မဖြစ်တော့ကြည့်ရပါလိမ့်မယ
်ဘယ်ဂျီယံရဲ့တက်ရောင်ကြီးသုံးပုသက်ဆက်ဈေးအချိုဆုံးကယူရို9000ဖြစ်ပါတယ်ဆက်ကိုထွင်တဲ့သူတွေကတော့3လကြာရင်အဲ့ဒီငွေပြန်ကျေသွားမှာလို့ပြောပါတယ်ဈေးဝယ်သူတူနဲ့တူကြထူးလဲတွေကိုတန်ရှင်းရေလို့ဖို့ဝန်ထမ်းမလို့အတော်ရာကြောင်းလို့ပြောပါရယ်ခင်ဗျကျွန်တော်ရဲမထုံပ
ါဘုရားရှင်အရှင်ဒုစလပြီးတော့ကမ္ဘာမီဒီယာတွေထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မူရင်းအစုံနှုံးတိုင်းပြောပြလိုပါတယ်ကျွန်တော်ကြော်စမ်းပါပါမြန်မာညီညာရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်နဲ့စစ်တပ်အကြသဘောထားကွယ်လွယ်ဆိုတဲ့ကောင်စီနဲ့ Cape Diamond နေသားထားတဲ့ဆောင်းပါးဂရုနီကီအေရှန်ရီဗျူကဥစွာထုတ်နှုတ်ပြောပြလိုပါတယ်။စစ်ဘုံချုပ်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအရသားတွေရဲ့တွန်းအားပေးမှုကိုစံပြားမကင်းဖြစ်နေကြတယ်လို့ရေးထားတာဖြစ်ပါတယ်။20ရာစုပင်လုံစရုထအစီအဝေးပြီးဆုံးသွားခဲ့ပါပြီ။ပြည်ထောင်စုသဘောတူညီချက်အပိုင်းဆုံးကိုသဘောတူညီခဲ့ကြတဲ့ဆိုပေမဲ့မတိုင်ခင်ညီညာရေးရဖို့မျှော်လင့်ချက်ကတော့မရှိလောက်ဖြစ်နေပါတယ်တဲ့အစည်းအဝေးဟာစကြတဲ့ကရေကောက်ခံအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ပူကြီးမင်းအောင်နှံတို့အကြားကွဲလွဲမှုတင်းမာမှုကိုတွေ့ခဲ့ရပြီလို့ဆိုပါတယ်အဓိပ္ပာယ်ရှိတဲ့ညီညာရေးလှုပ်ဆောင်ခြင်းဟာတနက်တန်ပုံသံတွေကိုညင်သက်စေတာတဲ့ပူပြီးအဓိပ္ပာယ်ရှိတဲ့ဒီလိုညီညာရေးဆွေးနွေးပွဲလှုပ်ဆောင်ခြင်းအဖြစ်လက်နက်အောက်ကိုနဲ့ ကိုကျိုးမြတ်ရရှိရေးကိုလေးစားခံရရေးကိုအောင်နိုင်ရေးကိုဥတည်ရဆိုးရွားသောနိုင်ငံရေးလုပ်ငန်းတွေကိုအမြင့်ကပါဆွဲထုတ်ပြနိုင်ဖို့ရည်ရွယ်တာဖြစ်တဲ့ဆိုပြီးစစ်တပ်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတောင်ဆန်းစုကြည်ကပြောကြားသွားတယ်လို့ဖော်ပြပါတယ်။ပြီးတော့သူမင်ကွန်ပြောကြားစီမှာရောတချို့မင်ကွန်ပြောကြားတဲ့အခါမှာပါတောင်ဆန်းစုကြည်ရဲ့မျက်နှာတင်းနေတယ်လို့လည်းဖော်ပြပြန်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD အနေနဲ့2015ရွေးကောက်ပွဲမတိုင်ခင်ကတည်းကကတိပေးခဲ့တဲ့ကိစ္စဖြစ်ပေမဲ့အခုချိန်ထိအောင်မြင်အောင်မဆောင်ရနိုင်သေးပါဘူးတဲ့။နိုင်ငံရေးဆွေးနွေးပွဲတွေကရရှိလာတဲ့သဘောတူညီချက်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြေခံဖြစ်ရမယ်လို့ဦးသိန်းစိန်လက်ထက်ကရေးဆွဲခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရဆွေးရေးသဘောတူညီချက် MCA မှာဖော်ပြထားပါတယ်တဲ့။ဗိုလ်ချုပ်မှုကြီးမြောက်နိုင်ကတော့ NLD ဟာနိုင်ငံရေးဆွေးနွေးပွဲကိုသုပါတီအကျိုးအများအတွက်အဆုံးချဖို့လိုလားနေတဲ့ဆွဲသဘောမျိုးပြောတော့ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရီဟာလည်းပဲပြည်ထောင်စုကိုဆန့်ကျင်နေကြတဲ့စစ်တပ်ဒီသားလျင်ပြည်ထောင်စုနဲ့အစိုးရအဆက်ဆက်ကိုအကာအကွယ်ပေးခဲ့တာဖြစ်တယ်လို့ပြောကြောင်းနဲ့ဖော်ပြပါတယ်။ရသအစိုးရတက်လာပြီးနောက်စစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးမျိုးထားရှိနိုင်ဖို့ကြိုးပမ်းရင်း2018အလယ်ပိုင်းအထိဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အကြားမှာလျှို့ဝှက်ပြစ်ဆုံမှုတွေရှိခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုပြောလာပြီးတဲ့နောက်ပိုင်းတွစ်ဆုံမှုရဆိုင်သွားခဲ့တယ်လို့အမည်မဖော်လို့သူအတွင်းတီတူကပြောကြောင်းကိုကဖော်ပြပါရယ်စစ်တပ်ရဲ့လူရကြောင့်ရိုညာမွတ်စလင်9သိန်းလောက်ထွက်ပြေးရပြီးတဲ့နောက်မှာလည်းပဲနှစ်ဖက်ဆက်ဆံရေးကတင်းမာလာပြီးအခု2019မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကလွတ်တော်မှာအဆိုတင်သွင်းပြီးတဲ့နောက်ပိုင်းမှာတော့ဆက်ဆံရေးပူရပူရတင်းမာပြင်းထန်လာခဲ့တယ်လို့ရေးသားထားပါခင်ဗျာမြန်မာနိုင်ငံရဲ့2020ပြည့် COVID ရွေးကောက်ပွဲဆွဲခေါင်းစဉ်နဲ့ Nicholas Ross ရေးတဲ့ဆောင်းပါးကတော့ newmandela.org ကနေပြောပြမှာဖြစ်ပါတယ်။မြန်မာနိုင်ငံ COVID ကာယရောဂါဒဏ်ကိုဒေသတွင်းနိုင်ငံတချို့လောက်ပြင်းပြင်းထန်ထန်မခံရပေမဲ့နုနယ်တဲ့ Democracy နဲ့စီးပွားဖွံ့ဖြိုးတိုးတက်မှုကိုချိန်ချောက်နေတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲကိုလည်းမရေမရာဖြစ်စေရလို့ဆိုပါတယ်။ယောဂကုသမှုပုံများလာခဲ့ရင်လူစုလူဝေးလောက်တာတွေကိုကန့်သက်စရာဖြစ်လာပြီးစောင့်ကြည့်မဲ့သူတွေလည်းပဲနှဲပါလာလိမ့်မယ်လို့ကြေပါတယ်။ဒီကောက်ပွဲနေ့ကိုကြီးညာထားသည့်တိုင်အောင်ရွှေပေးဖို့အတိုက်ခံတွေကတောင်းဆိုနေကြဆဲပါတဲ့။ပြည်ထောင်စုရွေးကောက်ပွဲကမရှင်အနေနဲ့သဘာဝဘီအန်ဒီကြားရောက်နေတဲ့ဒါမှမဟုတ်လုံလုံကြီးအန်ဒီရဲ့ရှိနေတဲ့မဲဆန္ဒနယ်မှာရွေးကောက်ပွဲကိုရှေ့ဆိုင်နိုင်ပါတယ်။ COVID ကြောင့်လူစုလူဝေးကိုတားမြစ်ရမယ်ဆိုရင်နိုင်ငံရေးပါတီတွေဟာအွန်လိုင်းကိုအဓိကထားမှာဖြစ်လာပြီးတိုင်းရင်းသားပါတီတွေကျိလက်မဲဆန္ဒရှင်တွေအတွက်ဒီနေရာမှာအခက်အခဲရှိလာနိုင်တယ်လို့ဆိုပါရယ်။သူပြင်တိုင်းရင်းသားဘာသာစကားကိုပြောတဲ့လူမျိုးစုတွေအတွက်ပုံပြီးအခက်ကြုံရပါလိမ့်မယ်။ဒီကန့်သတ်မှုတွေဟာမီဒီယာတွေကိုလည်းထိခိုက်စေပြီး NLD အတွက်အခွင့်အလမ်းဖြစ်စေတယ်လို့လည်းသူကထောက်ပြပါရယ်။နိုင်ငံတကာစောင့်ကြည့်လေ့လာရေးဖွဲ့တွေလမ်းမဲ့ကိစ္စမှာလည်းအကန့်အသတ်တွေရှိနေပြီးဒီလိုနိုင်ငံတကာလေ့လာသူတွေနှဲပါသွားခြင်းဟာဆိုရင်ရေကောက်ပွဲရလခိုင်မာမှုအပေါ်ထိခိုက်စေတယ်လို့ဆိုထားပါရယ်။အခုချိန်ကြီးကိုဗစ်ပြဿနာကို NLD အစိုးရကင်တွယ်မှုဟာချစ်ကျူဝယ်ဖြစ်ပေမဲ့စီးပွားဆွေးနွေးမှုဒဏ်ကိုတော့မြန်မာနိုင်ငံဟာလည်းကမ္ဘာနဲ့တန်းတူကြုံတွေ့နေရပါတယ်။ဒီအချိန်နှင်းဟာလည်းပဲမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်ရက်ခတ်မှုရှိနိုင်တယ်လို့ထောက်ပြပါရတယ်။ဘာပဲဖြစ်ဖြစ်ဒီ2020ရွေးကောက်ပွဲဟာမြန်မာနိုင်ငံအဖို့ကိုဗစ်ရွေးကောက်ပွဲအဖြစ်အမှတ်ရစရာကျန်ရှိနေပါလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ
။တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တို့ရရှိမှာရုဆလနားဆင်ရမှာတော့မြမအရေးသုံးစားချက်အစီအစဉ်ဖြစ်ပါတယ်။မကြသေးမီကကျင်းပပြီးဆုံးသွားတဲ့27ရာစုပင်လုံးသရုပ်ထအကျင်အစည်းအဝေးဟာမြန်မာနိုင်ငံငင်းငယ်ဖြစ်စဉ်ကိုအရှိကိုရွေးလျားအောင်တစုံတရာတွန်းပို့နိုင်ခဲ့ပါသလားဘယ်လိုစင်ကောမှုတွေအတားအဆီးတွေရှိနေသလဲဆိုတာမြန်မာရေးသုံးသပ်သူဥမ္မာမောင်ဆိုနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ် ဒီဒီဒင်းအစီအွေဟာဒီခင်းနူကရရှိထားတဲ့အဆင့်ကိုပြန်ရအောင်တွန့်တင်ခဲ့ရတဲ့အစီအွေဖြစ်တယ်လို့ဥပမုံဆိုတာစတင်ဆုံးဆက်ပါတယ်
။2018တတိယအကြိမ်ပင်လုံညီလာခံရပ်သွားပြီးတဲ့နောက်ပိုင်းမှာနှစ်နှစ်နီးပါးမလုံနိုင်တဲ့အခြေအနေ NLD ဆိုတာနောက်ဆုံးတက်တန်းအခြေအနေပါဒီပင်လုံညီလာခံနောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရပ်နေအောင်ပြန်တွန့်တင်ပေးရတဲ့ညီလာခံလို့ပဲကျွန်တော်မြင်ပါတယ်။သဘောတူညီချက်အစ်စ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထပ်တည်ပြုတယ်ဆိုတဲ့အခါကျတော့အဲမှန်တမ်းအချိန်ကြီးရအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတင်ပါတယ
်နောက်အဖွဲ့ပေါင်းစုံတက်မလာတဲ့ကိစ္စမြောက်ပိုင်းမဟာမိတ်ယူတက်မလာတဲ့ကိစ္စအဲ့ကိစ္စကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီညာရေးရှိကိုရွေးဖို့ဆိုတာရောဖြစ်နိုင်ပါရဲ့လားခင်ဗျာ
2017ခုနှစ်ငြိမ်းချမ်းလုပ်ငန်းစဉ်စတဲ့အခု10နှစ်လုံးလုံးလွှမ်းမိုးနေတဲ့ပြဿနာကတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲ။နော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ချစ်စီလက်ရှိဒီဖွဲ့ရင်းနဲ့ပဲဆက်ပြီးတော့ငွေငယ်သဘောတူချက်ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့10နှစ်တာကာလကိုပြန်သုံးသပ်မှသာလေကျွန်တော်တို့အဖြေတစ်ခုထွက်လိမ့်မယ်လို့ထင်ပါတယ်။
အဓိကအားဖြင့်အလုံးပါဝင်နိုင်ရင်မှဘယ်ဟာကအခက်အခဲဖြစ်နေရလဲခင်ဗျာ
အဓိကတော့ကြံတာတော့မြောက်ပိုင်း9ဖွဲ့အဓိကကြံနေ KNDB ကြံနေ10ဖွဲ့ကြံတာပေါ့ဗျာနော်အဲ့တော့မြောက်ပိုင်း9ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီ Valorant ဖွဲ့စီ၄ဖွဲ့အရင် Valorant ရင်ထိုးလို့လေဒါမှမြောက်ပိုင်း9ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာပေါ့အဲဘယ်လိုဆက်ထိုးချတဲ့၄ဝက်မှလည်းမထိုးရတဲ့၄ဝက်၄ဝက်စလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ် AA နဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်။အဓိကကတော့ဒီ AA ရဲ့တရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်။အကြမ်းဖက်ဖွဲ့စည်းပညာရဲ့ပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်း9ဖွဲ့ပြဿနာကိုနိုင်ငံရေးကဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျက်ပြဿနာဖြစ်ရှင်းမယ်ပြဿနာ AA ပြဿနာဖြစ်တယ်အဲ့တော့အေးပြဿနာကိုနိုင်ငံရေးကဖြေရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးကထပ်ပေါက်ပေးပြီးမှပဲဖြေရှင်းလို့ရမယ်လို့ထင်ပါတယ်
။အေးဒီစီအေးနဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာမတို့စဉ်းစားမိပါလေ။တခြားအဖွဲ့နဲ့ဘာများထူးခြားနေလို့အေးဒီစီကိုလက်မခံနိုင်တယ်လဲဆိုတော့အဖြေရှာတွေ့ပါလားခင်ဗျာ
။အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာဒီလက်နက်ငယ်ပုံကံမှုကမရှိခဲ့ဘူးနှစ်30လောက်တည်ငြိမ်တဲ့အချိန်တွေပြန်ဖြစ်တယ်။အဲ့ဒီအချိန်တွေအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအေးတပ်ဖွဲ့တရှိမှုတမရဘက်ကလည်းအတိမတ်ပြုပွဲမှာခက်ခဲနေတယ်ထင်ပါတယ်။အဲ့ဒါကတော့အဓိက point ချက်ဖြစ်နေတယ်လို့ထင်တယ်။ဒါပေမဲ့လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတတ်ဖြတ်ပြီးလက်နက်ချပါဆိုရင်ဒီခိစားကအေးဘက်ကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အခါကျအေးတရှိမှုလေလနကိုင်းတက်တဲ့တရှိမှုအတိမတ်ပြုပေးရမယ်ဒီဘိုင်လက်ဖယ်ထိုးရင်အတိမတ်ပြုပေးမယ်ဆိုရင်အစောပိုင်းကလိုင်ဇာမှာခွင့်ပြုဘူးမယ်နောက်ပိုင်းလိုင်ဇာမှာလည်းခွင့်မပြုဘူးဒီရခိုင်မှာလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုနိုင်ငံရေးကထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဥမောင်ဆိုဒီညမှာကျွန်တော်စဉ်းစားမိတာ TNL တောင်းပလောင်အဖွဲ့ဟာလည်းပဲ AA နဲ့သိပ်ပြီးတော့မရှိမနှောင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အင်အားစုလို့ပဲထင်ပါတယ်အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလားဘာကြောင့်ပါလဲ
အဲ့ TNL နဲ့ပတ်သက်ပြီးတော့သူသိမပြောဘူးယာသိမပြောဘူးဆိုရင်ပြဿနာကအဲ့ဒီ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ Arsenal စတက်တို့ပြည်သူစစ်တို့ဒီ KNA တို့လှုပ်ရှားနေ area ဖြစ်တာ哦နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ TNL ကိစ္စကိုသိမပြောတာလို့ထင်ပါတယ်ဒါပေမဲ့ကိုကန့်လုံဟာမျိုး2015မှာပေါ်လာတဲ့အခါကျတော့သူပြင်းပြင်းထန်ထန်ပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်ကိုကန့်ဟိုမော်ထိုက်ရှေ့ဘက်ကဒီဟိုဝိုင်းအေရီယာမှာပဲနေရာယူထားတာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီပီနယ်ရီနဲ့ပတ်သက်ပြီးတော့ state constitution ကိုဘောဟာရအဖြစ်အဓိပ္ပာယ်ကွဲရလို့ခေါ်ဖို့လက်မခံကြဘူးတချို့ပီနယ်အခြေခံဥပဒေလိုပဲခေါ်မယ်ဖွဲ့စည်းပုံတော့မခေါ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ဖွဲ့စည်းပုံဆိုတဲ့စကားပါလိုက်ခြင်းအဖြစ်အဓိပ္ပာယ်ပိုလေးနဲ့တဲ့ဒါစကားလုံးကိုကပ်ပြီးတော့ညင်းနေကြတော့တွေ့ရပါတယ်ဆိုတော့လက်တွေ့မှာအနှစ်သာရအဖြစ်ဘာကွဲသလဲခင်ဗျာသူတို့ပြည်နယ်တွေရဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုလုံးဝလက်မခံကျင်တဲ့သဘောနဲ့ဒါကိုရရှိအောင်တောင်းမယ်ဆိုတော့အနှစ်သာရဖြစ်မယ်လို့ထင်ပါတယ်ဥမောင်ဆိုသဘောသုံးသပ်ပါခင်ဗျာ
အဲ့ဟာလည်းပတ်သက်လာလို့ရှိရင်ဒီငင်းငယ်ဆွနေဝဲတွေမှာနှစ်ဖက်ကအခြေခံနှစ်ခုကမတူကြဘူးဗျနှစ်ဖက်စဉ်းစားတာတိုင်းသားတွေဘက်ကစဉ်းစားတာက1 ပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်ကျွန်တော်တို့တရားအောင်နိုင်ငံကိစ္စဆွေးနွေးပွဲတွေကိုဒီပင်လုံးဘောလုံးရဲ့အခြေခံပေါ်ဆက်သွားမယ်လို့တိုင်းသားတွေပြန်စဉ်းစားတယ်ဒါပေမဲ့အစွမ်းနဲ့တက်မလို့ဘက်ကတော့ပင်လုံးညီလာခံဒီခက်မမိတော့ဘူးအဒီနှစ်ခေတ်ကာလမှာလျော်ညီတဲ့သဘောတူညီချက်တွေယူပြီးရှေ့ဆက်သွားမယ်လို့စဉ်းစားတယ်ဒါပထမတစ်ချက်ဒုတိယချက်အနေနဲ့ပြောရင်တိုင်းသားတွေကခုနကကိုယ်ဝန်ပြဌာန်းခွင့်ကိုယ်ဝန်အုပ်ချုပ်ရေးဒဏ်လူရေးဆိုတဲ့အခြေခံပေါ်ဆွေးနွေးတယ်အစိုးရနဲ့တမရဘက်ကဆွေးနွေးတာကဒီမိုကရေစီလို့ဖယ်ရယ်လို့ပြောတော်လဲပဲဘိုးချုပ်ကံမှုရှော့ချရေးဘက်ကစဉ်းစားတယ်အဲ့ဒီအချက်နှစ်ချက်မှာသူတို့အခြေခံမတူတဲ့အခါမှာခုနကကြာပြောတယ်ဒီဖွဲ့စည်းပုံဒီပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးပြဿနာလို့ပြဿနာတွေမှာတောက်လျှောက်လိုက်ပြဿနာတက်လာတယ်လို့ထင်ပါတယ
်အစိုးရနဲ့တမရဘက်ကဘိုးချုပ်ကံမှုရှော့ချရေးကိုစဉ်းစားတယ်ဟုတ်လားဆရာ
ဟုတ်ကဲ့အဲ့ဒီဘက်ကနေစဉ်းစားတယ်လို့ထင်ပါတယ်ကျွန်တော်ဆွေးနွေးပွဲဒီအခြေအနေတွေကြည့်နေတာကတော့
အဲ့တော့ဘ ਹੁ ချုပ်ကိုင်မှုဆော့ချရေးဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဌာန်းခွင့်လက်ရှိနဲ့ပုံမူဤဆက်လာတဲ့သဘောပေါ့ decentralized လို့ဆိုတာမဟုတ်ဘူးလား
အဲဟုတ်တယ်ဒီအဲ့အနာခေါ်ရေးဘက်ကရပြောမယ်ဆိုလို့ရှိရင်တော့ပုံဤဆက်လာနိုင်လို့ပြောပေမယ့်တိုင်းရင်းသားတွေရဲ့ဒီသူ့ရဲ့ identity ကိုယ်ပိုင်လက္ခဏာရတောင်းဆိုတာနဲ့ပတ်သက်လာလို့ရှိရင်တော့အဲခြားနားမှုကတော့ကိုယ်လက်မှုကတော့ရှိနေသေးတယ်ခင်ဗ
ျနောက်တချို့တိုင်းရင်းသားတောင်းဆောင်တွေကဗမာလည်းပဲဒီနေ့တခုပဲဖြစ်တဲ့လို့လည်းပြောရပါတယ်ဒီဟာကတကယ်တမ်းလက်ခံနိုင်လာမဲ့အခြေအနေဖြစ်ပါမလားနောက်နိုင်ငံကိုချစ်တဲ့စိတ်ပေါ်လေ civic nationalism ဆိုတာမျိုးဖြစ်တဲ့ federal ပြည်ထောင်စုစစ်စစ်မှမှထူထောင်မဲ့ဆိုရင် ethnic nationalism လိုမျိုးချစ်တဲ့စိတ်ကဒုတိယသာဖြစ်တဲ့လို့ပြောပါတယ်ဒီဟာတွေကညှိုးလင့်ချက်ကတော့ကောင်းတယ်သို့တော်လည်းပဲစိတ်အလံဝေးလွန်းပါသလားတကယ်လက်တွေ့ဖြစ်လာဖို့အတွက်ဥမ္မောင်ဆိုးရဲ့အမြင်ကိုသုံးသပ်ပါခင်ဗျာဖြစ်နိုင်တဲ့အလားလား
လက်တွေ့ကတော့ဖြစ်နိုင်မှုလားလားကတော့ဝေးတယ်လို့ထင်တယ်ဗျအဓိကကခုနကပြောတယ်ပြည်နယ်ဖွဲ့စည်းပုံသို့မဟုတ်ပြည်နယ်ခြေကံဥပဒေပေါ့ဗျာရေးဆွဲရေးဆိုတာကဒါတကယ်လို့ညှင်းခုံတာဆိုပေမဲ့တကယ်တမ်းအရပြောမယ်ဆိုလို့ရှိရင်သူကဘာပြဿနာကြီးကြံနေတယ်ဆိုတော့ခုနရှစ်ပြည်နယ်မျိုးရက်ခံထားတဲ့လူကဗမာလည်းတပြည်နယ်ပဲရှိတယ်ဆိုတဲ့အယူဆတင်းလာမှာတစ်ဖက်ကလည်းဆိုရအောင်ပြည်နယ်ရေးခြေကံဥပဒေဆိုတာကလက်ရှိ2008ဖွဲ့စည်းပုံမှာပါတဲ့9ပြည်ကိုပြောနေတာအဲ့တော့ဒါရီကတကယ်တမ်းဆွေးနွေးမယ်ဆိုရင်ညှင်းခုံစရာအများကြီးပေါ်လာအောင်မယ်လို့ထင်ပါတယ
်ဒီဆွေးနွေးပွဲကိုတချို့ကတော့ရွေးကောက်ပွဲနီးလာလို့ခါရောမီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲလိုပဲရွေးကောက်ပွဲနီးလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ပြတယ်ဆိုတာကတော့အစင်းလားအနေနဲ့တွေးရပါတယ်ဆိုတော့အခုကောအဲ့လိုသုံးဆက်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ကာဝေးဦးစည်းချုပ်ဘူဂျုံမူကြီးမြောင်းလိုင်းကိုရင်ကဒီညီညာရေးကိစ္စကိုတခြားကိစ္စအတွက်အသုံးချရတဲ့ဘာညာသတိပေးသွားတယ်လို့ဆိုကြတယ်။အဲဒီတော့အဲ့ဒါကတော့မြေကောက်ပွဲအတွက်ဒီဟာကိုအသုံးချတယ်လို့ပြောတဲ့သဘောမျိုးထပ်တူဖြစ်နေသလား
။ကျွန်တော်အမြင်ကတော့ဦးသိန်းစိန်စိုးရလက်ထက်ကအနေရီစိုးရလက်ထက်မှာရောညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆက်တက်တာတခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်။ဦးသိန်းစိန်စိုးရလက်ထက်ကလည်းဒီရွေးကောက်ပွဲနီးမှာပဲအောက်တိုဘာ15ရက်နေ့မှာအစီလက်မှတ်ထိုးပြီးတော့သူစိုးရတက်တာမှာညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တခုခုဖြတ်ထားခဲ့ရဆိုတာပြသလို့ဒီ UND အစိုးရတက်တန်းမှာလည်းပဲအစိုးရတက်တန်းကုန်ငန်းကြီးမှာအဲ့ဒါကိုဖြတ်ပြတယ်လို့ပဲထင်ပါတယ်။ဒီကံကတော့ကိုဗစ်တာမရှိရင်တော့ဒီပြည်လောက်မှာဖြစ်မယ်ညီလာကမှာအဲ့တော့ရွေးကောက်ပွဲကိုတက်တက်ရည်စူးလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုစဉ်းစားပြည့်စည်နေတာကတော့တချို့ကစုံစမ်းကြတယ်ဒီညီညာရေးကိုစုလက်ထက်မှာရတာမလို့ခြင်းဘူးငါကိုယ်တိုင်တက်လာမှရအောင်လုပ်ပြမယ်ဒါနိုင်ငံရေးခေါင်းဆောင်အချင်းချင်းမှာအဲ့ဒီသဘောထားမျိုးရှိတဲ့အတွက်ကြောင့်ပူပြီးနှောင့်နှေးရတယ်လို့လည်းသုံးသပ်ပါတယ်ဆိုတော့အဲ့လိုပုဂ္ဂိုလ်ရေးအရာအမှတ်ယူခြင်းတဲ့သဘောထားကောနိုင်ငံရေးကိုဘယ်လောက်နှောင့်နှေးစေနိုင်ပြီလဲအဲ့ဒီဆန္ဒရှိနေကြတဲ့ဆိုတော့တကယ်ဖြစ်နိုင်ပါလားခင်ဗျအ
ဲ့လိုသုံးသပ်ကြတာတွေကတော့ရှိတယ်ဗျဥပမာဆိုတော့ဦးသိန်းစိန်လက်ထက် NCA လက်မှတ်ထိုးဖို့လုပ်တဲ့အချိန်မှာမလိုဖို့လိုတယ်လို့ NCA ဘက်ကဒေါအောင်ဆန်းစုကြည်ပြောခဲ့တာရှိသလို NCA ဆိုတာဖြစ်သွားတဲ့အခါကျတော့ NCA ကိုပြန်ပြန်ထိုးဖို့ပြန်တိုက်တွန်းတာတွေရှိတယ်ဆိုတော့အဲ့ဒီအခြေအနေတွေပေါ်ကိုကြည့်ပြီးတော့အတက်ကလည်းအဲဒီဒေါန်သန်းစုကြည်ဆိုတာလက်ထက်မှာဒေါန်သန်းစုကို credit မပေးခြင်းဘူးဆိုတော့အမြင်မျိုးတွေလည်းရှိတယ်ဗျ။အဲဒါပေမဲ့အဲ့ဒါဒီတော့ငင်းငယ်လုံငန်းစဉ်နှောင့်နှေးနေတယ်လို့တော့သိမထင်ဘူးဗျ။အဓိကနိုင်ငံရေးရသဘောတူဆွေးနွေးရမယ့်အချက်တွေကိုလက်တွေ့ကြကြပြင်ဆင်နိုင်တာပဲ။ပထမတစ်ချက်ကခုနတိုင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဌာန်းခွင့်အာဏာခိုးယူနေပတ်သက်ပြီးတော့ဒီနေ့အထိကိုကျွန်တော်တို့မဆွေးနွေးနိုင်ဘူး။ဒါကပထမတစ်ချက်ဖြစ်တယ်။ဒုတိယတစ်ချက်ကအဲ့ဒါနဲ့ဆက်နွယ်လာမယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဖြည့်ဆည်းနေပတ်သက်ပြီးဒီနေ့ဒီအဖြေမရှိသေးဘူး။နော်အဲ့ဒါကြောင့်အဲ့နှစ်ချက်ကြောင့်ဒီငင်းဆွေးနွေးပွဲကြီးကြာတာကြာတယ်လို့ပြောတာပုံမှန်ပဲလို့ထင်ပါတယ်။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ကိစ္စယောဂအများစုကိုတရားရဟန်းတို့ချုပ်တင်ကာကွယ်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့ယောဂကိုစောစောစစ်စစ်ဖော်ထုတ်သိရှိကုသနိုင်ခဲ့မယ်ဆိုရင်တော့90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တယ်လို့သိရပါတယ်ကိစ္စယောဂရဲ့အနေအထားကိုရှင်းချနိုင်မှုအတွက်ကျမရင်းနဲ့ညွန့်ညွန့်အောင်နေထိုင်စားတောက်ပြီးကြိုတင်ကာဝယ်ထားဖို့လိုသလိုယောဂကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်စေဖို့အတွက်လည်းကျမ၏စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ကိစ္စယောဂဟာတရားရာဂိုင်းတော့မကာကွယ်နိုင်ပါဘူး။ဒီတက်မှာဆိုနေထိုင်စားတောက်မယ်ဆိုရင်တော့30ရာဂိုင်းတော့ကနေ50ရာဂိုင်းတော့ထိကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လူတိုင်းကမိမိရဲ့ဒီနေထိုင်စားတောက်တဲ့ပုံစံကိုလည်းလှုပ်ရှားမှုပုံစံကိုကျန်းမာတဲ့ဘောင်တွဲမှာရှိအောင်ဆောင်ရွက်သွားဖို့ကပထမအရေးကြီးဆုံးဖြစ်ပါတယ်။ဒုတိယအနေနဲ့တော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ကင်ဆာကြိုတင်စစ်ဆေးနည်းလေးတွေကိုဆောင်ရွက်ထားမယ်ဆိုရင်စောစောစီစီတွေ့လို့ရှိရင်ဆရာတို့က90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်ပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီလလန်းမိတဲ့သူတွေမှာကြိုတင်စစ်ဆေးခြင်းကိုမိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆောင်ရွက်သွားဖို့အတွက်အကြံပြုပါတယ်။
ယောဂပြင်းထန်လေးရှိတဲ့ကင်ဆာယောဂတချို့ဟာကြိုတင်ကာဝရာတွေနဲ့ကြိုတင်စစ်ဆေးဖော်ထုတ်ကုသတာတွေကိုပြုလုပ်ဖို့မဖြစ်နိုင်ပေမဲ့အဖြစ်များတဲ့ကင်ဆာယောဂအများစုမှာတော့ကြိုတင်ကာဝရာနဲ့ဆော့ဆော့သိအောင်စစ်ဆေးဖော်ထုတ်တာတွေကိုလုပ်ဆောင်နိုင်တယ်လို့သိရပါတယ်။ယောဂကိုဆော့ဆီသိရှိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးဆော့ဆော့သိရင်ပျောက်ခင်းတဲ့အထိကုသနိုင်တဲ့ကင်ဆာယောဂအမျိုးအစားတွေကိုမြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ကင်ဆာယောဂအမျိုးအစားလိုက်ကြိုတင်စစ်ဆေးတဲ့ကင်ဆာအမျိုးအစားတွေကိုအစိုးပြုထားတာတွေကတော့အမျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာနဲ့တေငောင်းကင်ဆာအမျိုးသားတွေမှာဆိုစီးကျိတ်ကင်ဆာအမျိုးသားရောအမျိုးသမီးရောမှာဆိုရင်တော့ဥမာကြီးကင်ဆာအသေးကင်ဆာအရေပြားကင်ဆာဒီကင်ဆာတွေကကြိုတင်စစ်ဆေးတွေ့ရှိခဲ့မယ်ဆိုလို့ရှိရင်ကုသပျောက်ကင်းနိုင်တယ်ဆိုတာအထောက်အထားတွေရှိတဲ့အတွက်ကြောင့်ကင်ဆာ screening လို့ခေါ်တဲ့ကင်ဆာကြိုတင်စစ်ဆေးခြင်းမှာဒီကင်ဆာအမျိုးအစားတွေကိုထည့်ထားပါတယ်
အိမ်တော်နဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းကင်ဆာယောဂကိုဆန်းသက်စစ်ဆေးပေးဖို့လိုပြီးဆန်းသက်စစ်ဆေးဖို့အတွက်လွယ်ကူတဲ့နည်းလမ်းတွေလည်းရှိနေပြီလို့သိရပါတယ်
။တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အိမ်တော်နဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်အရွယ်ကစပြီးတော့3နှစ်တကြိမ်တင်ကောင်းအမေဘကိုစစ်ဆေးဖို့လိုအပ်ပါတယ်။ဒီတင်ကောင်းအမေဘမှာပြောင်းလဲမှုတွေရှိရင်တော့နော်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနှစ်စဉ်စစ်ဆေးသွားတာတွေလည်းရှိပါတယ်။အခုနောက်ပိုင်းမှာတော့ဒီတင်ကောင်းကင်ဆာကိုဖြစ်စေတဲ့ပိုးကိုစစ်ဆေးလို့ရပြီဖြစ်တဲ့အတွက် HPV DNA ဆိုတဲ့ဒီစစ်ဆေးနည်းเนาะတင်ကောင်းကင်ဆာဖြစ်စေသော Human Papilloma Virus စစ်ဆေးနည်းကိုတော့၅နှစ်တကြိမ်စစ်ဆေးသင့်တယ်လို့ပြောပါတယ်
။အသက်50ကျော်လာတဲ့အမျိုးသားအမျိုးသမီးတွေအားလုံးမှာတော့ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိအောင်စစ်ဆေးသင့်တယ်လို့သိရပါတယ်။ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိစေဖို့အတွက်ဘယ်လိုဆက်သက်စစ်ဆေးမှုတွေကိုလုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဥမာကြီးကင်ဆာနဲ့ပတ်သက်ပြီးတော့အသက်50ကျော်အရွယ်အမျိုးသမီးမျိုးသားအများအားလုံးသည်ဒီဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ဆောင်ရွက်သွားဖို့လိုပါတယ်။နောက်တစ်ခါအသက်50နှစ်မှကျော်ပြီးတဲ့နောက်မှာဒီဝန်းတွဲမှာမမြင်ရတဲ့သွေးပါဝင်မှုကိုစစ်ဆေးတဲ့ FOB တို့ FID တို့စစ်ဆေးနည်းတို့လည်းနှစ်စဉ်စစ်ဆေးသွားဖို့အတွက်အကြံပြုထားတာတွေရှိပါတယ်။ဥမာကြီးကင်ဆာကအခုနောက်ပိုင်းမှာဖြစ်များလာတဲ့အတွက်ကြောင့်မလို့เนาะဒီအသက်50ကျော်သူမျိုးသားမျိုးသမီးများအားလုံးဝန်းစစ်ဆေးခြင်းနဲ့ဥမာကြီးမှန်ပြောင်းကြည့်ရှုဒီကိုဆောင်ရွက်သင့်ပါတယ်မိမိရဲ့မျိုးရိုးရာစွဲမှာဥမာကြီးကင်ဆာရှိခဲ့ရင်เนาะအသက်45နှစ်နောက်ပိုင်းတည်းကကြိုတင်စစ်ဆေးခြင်းကိုဆောင်ရွက်သင့်တယ်လို့အကြံပြုထားတာလေးရှိပါတယ
်စီးကျိတ်ကင်ဆာယောဂါဟာလည်းအသက်55နှစ်ကျော်လာတဲ့အမျိုးသားတွေမှာကြိုတင်စစ်ဆေးဖော်ထုတ်သင့်တဲ့ကင်ဆာယောဂါမျိုးစားတစ်ခုဖြစ်တယ်လို့သိရပါတယ်စီကျိတ်ကင်ဆာယောဂါစစ်ဆေးဖော်ထုတ်တာကတော့ဆရာဝန်နဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးမှဆန်းသက်စစ်ဆေးသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
။မျိုးသားများစီကျိတ်ကင်ဆာကိုတော့55နှစ်နဲ့69နှစ်ကြားထဲမှာဒီစီကျိတ်ကင်ဆာမှာမြင်မာတဲ့သွေးတွင်းမှာ PSA ဆိုတဲ့ဓာတ်ကိုစစ်ဆေးခြင်းဆိုအတွင်းကိုလက်ညှိုးထိုးသွင်းပြီးတော့စီကျိတ်ကိုဆန်းသက်စစ်ဆေးခြင်းတွေကိုဆောင်ရွက်သင့်တယ်လို့ပြောပါရယ်ဒီနေရာမှာတော့သွေးတွင်းမှာ PSA စစ်ဆေးခြင်းကိုဆရာဝန်နဲ့လူနာနဲ့ဆွေးနွေးပြီးတော့ဆုံးဖြတ်ပြီးမှစစ်ဆေးဖို့လိုတယ်လို့ပြောပါရယ်ဘာလို့လဲဆိုရင်ဒီ PSA ပမာဏ ကဒီစီဂျိတ်ကင်ဆာမဟုတ်ဘဲနဲ့ရိုးရိုးစီဂျိတ်ကြီးယောဂါမှာလည်းအနည်းငယ်တက်တက်တဲ့အခါမှာကြတော့ဒီ PSA တက်နေရင်ကင်ဆာဖြစ်ပြီလားဆိုပြီးတော့စိတ်ပူပင်တော့ကများတာတော့နောက်ဆက်တွဲစစ်ဆေးမှုတွေကိုလုပ်ဖို့လိုအပ်လာတိုင်းမှာဖြစ်တဲ့အတွက်ဆရာဝန်နဲ့လူနာနဲ့စနစ်ကြတိုင်ပင်ဆွေးနွေးပြီးမှစစ်ဆေးသင့်တယ်လို့အကြံပြုထားတာရှိပါတယ်
ကင်ဆာယောဂအများစုဟာဆော့ဆော့တိအောင်စစ်ဆေးဖွထုတ်နိုင်ပြီးယောဂအဆင်မမြင်ခင်မှာကုသမှုတွေကိုအချိန်မီပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိတာကြောင့်စနစ်တကျစစ်ဆေးဖွထုတ်ပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်ရင်ကင်ဆာယောဂကြောင့်ကြိုးတင်းရမယ့်နောက်ဆက်တဲ့စုကြိုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော်ပါ
ဘူးတကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ယောဘာချန်ပီယံစ်လီဂ်ဘောလုံးဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပေါ်တူဂီနိုင်ငံလစ်ဘွန်မြို့မှာကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်မှာတော့ဂျာမန်ချန်ပီယံဘိုင်ယန်မြူနစ်နဲ့ပြင်သစ်ချန်ပီယံ PSG တို့တွေ့ခဲ့ကြပါတယ်။ဘိုင်ယန်ကအစင်လာကြီးမားပြီးဒီဖလားကို5ချိန်ရဘူးပေမဲ့ PSG ကတော့တစ်ချိန်မှမရဘူးသေးတဲ့အသင်းပါ။ဘိုင်ယန်ကနီးပြတဲ့လက်ထက်မှာအသင်းလိုက်စူးစီးမှုကောင်းကောင်းနဲ့တိစောက်နိုင်ခဲ့ပြီးတော့ဖိုင်နယ်အထိတက်လာခဲ့တဲ့တစ်လျှောက်မှာလဲဂျော့စီကို9ဂိုးတကိုးဘာစလိုနာကို8ဂိုး2ဂိုးအပါအဝင်10ပွဲစလုံးနိုင်ထားတာပါ။PSG ဘက်ကတော့နေမာတို့ပါပေတို့လိုတူးချင်းထူးချွန်တဲ့နာမည်ကြီးကစားသမားတွေနဲ့ဖွဲ့စည်းထားတာပါဒီဘက်မှာဘိုင်ယန်က PSG ကိုတကူကူမရှိနဲ့နိုင်ပြီးတော့ Champions League ဖလားကိုပိုဆွဲသွားပါတယ်ဘိုင်ယန်အတွက်တလုံးသေးသောဂိုးကိုတော့ PSG ကစားသမားဟောင်း Kingsley Coman က59မိနစ်မှာခေါင်းတိုက်သွင်းခဲ့တာပါဒါဟာဘိုင်ယန်အတွက်တော့ဥရောပ Champions League ဖလားကိုထောက်ထင်ရောက်ပိုဆွဲရလဲဖြစ်ပါတယ်ဘိုင်ယန်နီးပြ Hansi Flick ကတော့သူအသေးအနေနဲ့ထိုက်ထိုက်တန်တန်နိုင်ခဲ့တာဆိုပြီးတော့ပြောပါတယ
် On wirklich Männer Ich bin sowas von stolz Und auch das Trainer
Team Jo da so mir ein cool mir auch ein Welcome Queen ရတဲ့အတွက်ကျွန်တော်ရောနီးပြတစ်ခွဲလုံးမှာအရန်ခုံယူပါတယ်ပြီးတော့အသင်းကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့လတွေအတွင်းသူတို့ရယူခဲ့တဲ့အောင်မြင်မှုတွေကတကယ်အမကန်းပါပဲဒီညမှာလည်းထိုက်ထိုက်တန်တန်နိုင်ရတယ်လို့ထင်ပါတယ်ကျွန်တော်ပြောသလိုပဲပြီးခဲ့တဲ့လတွေနဲ့သူတို့ပြည့်Champions League တခြားလုံးကစားခဲ့တဲ့ခြေစွမ်းကမယုံနိုင်တော့ပါပဲဒီအတွက်လည်းဂုဏ်ယူပါတယ်ကျွန်တော်တို့ရဲ့ကစားပုံတွေနဲ့အတင်းလိုက်စူးစီးမှုတွေကအဖက်အတင်းတွေခဲခဲဖြစ်စီပါတယ်အခုကျွန်တော်တို့ဒီ Champions League ဖလားနဲ့ပြင်ပြနိုင်ပါပြီ
PSG နီးပြ Thomas Tuchel ကလည်းရှုံးမိမဲ့လဲသူအတင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
Oui, je suis très fier. J'ai déjà dit l'équipe.
ကျွန်တော်ရန်ကုန်ယူပါတယ်ဒါကိုအသင်းကိုလည်းပြောပြပါပြီဒီလိုဖိုင်နယ်မျိုးမှာရှုံးရတာအဆိုးဆုံးပါဒါပေမဲ့နှစ်သင်းစလုံးကဖိုင်နယ်ကိုထထိုက်တန်တန်တက်လာကြတဲ့အသင်းတွေပါကျွန်တော်တို့တသင်းလုံးစုစုစည်းစည်းနဲ့စိတ်ဓာတ်ကြားခိုင်မှုရှိရှိနဲ့အပြင်းအထန်ကြိုးပမ်းခဲ့ပြီး Champions League ဖလားရဖို့အခွင့်အရေးတွေရခဲ့ပြီးနည်းနည်းပဲလိုခဲ့တာပါကံလေးနည်းနည်းကောင်းဖို့လိုခဲ့တာပါဒီဘက်မှာလည်းဘိုင်ယန်ကိုသမားနိုရာကောင်းတာလည်းပါပါတယ်ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဂုဏ်ယူပါတယ်
အခုလိုအနိုင်ရတဲ့အတွက်ဘိုင်ယန်ပရိသတ်တွေကတော့မြူးနစ်မြို့မှာအောင်ပွဲခံခဲ့ကြပါတယ်။ဘိုင်ယန်ပရိသတ် Ismail Rekel ကတော
့ Wir haben alle nur auf dieses Turnier gewartet und die ganze Zeit wir konnten kein Fußball schauen und jetzt hat
es so Genau အားလုံးဒီပွဲကိုစောင့်ကြည့်ကြတာပါ။ဘောလုံးပွဲတွေကိုကွင်းမှာကြည့်လို့မရတဲ့အချိန်မှာဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အရန်ကောင်းပါတယ်။
ဘိုင်ယန်ဟာဒီနေ့ဘောလုံးရာသီမှာဂျာမန်အမတ်ပေးဘွန်ဒက်စ်လီဂါချန်ပီယံဆုရောရှုံးထွက်ဖလားပါရထားတာကြောင့်ဒီပွဲနိုင်လိုက်တဲ့အတွက်ထရဘောလို့ခေါ်တဲ့ဖလားသုံးလို့ရသွားခဲ့ပါတယ်2013ကလည်းတစ်ကြိမ်ရထားတာကြောင့်ဘိုင်ယန်အတွက်တော့ဒါဟာဒုတိယကြိမ်ထပ်ရတာပါဘိုင်ယန်ပရိသတ်တွေအောင်ပွဲခံနေတဲ့မှာပြင်သစ်မှာတော့ PSG ပရိသတ်တွေနဲ့ရဲတွေထိတ်တိုက်တွေ့ပြီးတော့ပြဿနာတွေဖြစ်ခဲ့ပါတယ် PSG အသင်းကသူတို့ရဲ့ပရိသတ် 9,000 လောက်ကိုကွင်းထဲမှာ screen အကြီးနဲ့ဓာတ်ရိုက်ပြခဲ့ပြီးတော့အချို့တွေကတော့အပြင်မှာရဲတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်။ပွဲပြီးမှာတော့ PSG အသင်းရှုံးသွားတဲ့အတွက်ပရိသတ်တို့တောင်းကျမ်းလာကြောင်းရုံးရင်းစံခတ်တွေဖြစ်ခဲ့ပြီးတော့ရဲကရဲယူဘုံနဲ့လူစုခွဲခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ Paris မြို့မှာတော့ PSG ပရိသတ်တွေနဲ့ရဲတွေကြားဖြစ်ခဲ့တဲ့ဒီအထီးကရုံးအတွင်းမှာ PSG ပရိသတ်148ယောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ဆိုပြီးတော့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။ဥရောပ Champions League ဘောလုံးပွဲတွေကိုခုနှစ်မှာကျင်းပသလိုမျိုး Quarter Final ကစပြီးတပွဲတည်းကစားဖို့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကစဉ်းစားနေတယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောလိုက်ပါတယ
် For sure it's a very interesting format. Now
I doubt
ဒီကြာလကတော့ဒီပုံစံကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်အခုတပွဲကစားနေတဲ့ပုံစံကအရင်ရှိနေတဲ့ပုံစံတက်ပို့ပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ပထမတော့ကတော့နည်းနည်းလေးစိတ်ထဲမှာဖြစ်မှဖြစ်ပါမလားလို့တန်တရားဖြစ်မိပါတယ်ဒါပေမဲ့အခြေအနေရဒီလိုမျိုးလုပ်ခဲ့ရပေမဲ့နောက်ဆုံးတော့အခုလိုပုံစံတစ်ခုတွေ့ခဲ့ရပါတယ်ဆိုတော့နောက်ပိုင်းပွဲတွေကြာရင်ဒီလိုကျင်းပမလားဆိုတာကိုတေချာပေါ့စဉ်းစားသွားမှာပါ
ဒီနေ့မှာ virus ကြောင့်ပွဲတွေကို quarter final ကစပြီးတော့အိမ်ခွေအဝေးခွေမကစားဘဲနဲ့တပွဲတည်းကစားတာမှာပွဲတွေကပို့ပြီးတော့အကျိတ်နေနဲ့ကြီးလို့ကောင်းတာကြောင့်အခုလိုစဉ်းစားလာနေတာဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာEuropa League Playoff Final မှာတော့ Sevilla အသင်းက Inter Milan ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Europa League Playoff Final ကိုတောက်ကြနေကကလုံးမျိုးမှာကစားတော်မှာဇဗယ်ကအင်တာမီလန်ကို 3-2 နဲ့နိုင်သွားတာပါအင်တာကလူကာကိုကပယ်နယ်တီကနေဂိုးရင်သွင်းခဲ့ပြီးပထမပိုင်းမှာ2ဂိုးစီတည်ဖြစ်နေပေမဲ့ဒုတိယပိုင်းမှာလူကာကိုကပဲကိုဂိုးကိုသွင်းမိသွားလို့နောက်ဆုံးမှာဇဗယ်က 3-2 နဲ့နိုင်ပြီးတော့ Europa League ဖလားကို6ချိန်မြောက်ဘိုးဆွဲသွားပါတယ် Europa League မှာတော့ဇဗယ်အသင်းက6ချိန်နဲ့အများဆုံးနိုင်ထားရလဲဖြစ်ပါတယ်ခင်ဗျာကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုဟာ FIFA ရဲ့လိုင်းနာရမဲ့စီမံစည်းကမ်းတွေကိုချိုးဖောက်ခြင်းတစုံတရာမရှိဘူးဆိုပြီးတော့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစုံစမ်းရေးကော်မတီကပြောလိုက်ပါတယ် FIFA ဥက္ကဋ္ဌနဲ့ဆွစ်ဇာလန်ရှေ့နေချုပ်တို့ရှုတ်ဝက်တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဆွစ်ဇာလန်အာဏာပိုင်တွေဘက်ကဒီကိစ္စကိုပြစ်မှုကြောင့်ဆိုင်ရာရစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့တရားစွဲဖို့လုပ်ခဲ့တာပါဆွစ်ဇာလန်အာဏာပိုင်တွေဘက်ကတင်ပြလာတဲ့အချက်အလက်တွေကိုစုံစမ်းရေးကော်မတီဥက္ကဋ္ဌကတေချာစုံစမ်းစစ်ဆေးခဲ့ပြီးတော့ရရှိတဲ့အချက်အလက်တွေအရတော့ FIFA ရဲ့စီမံစည်းကမ်းတွေကိုတစုံတရာချိုးပေါက်တာမရှိဘူးလို့ပြောကြလိုက်တယ်ဆိုတော့ကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သမ္မတထရန့်ဟာအစ္စရေးနဲ့အာရဗ်စော်ဘွားများပြည်ထောင်စုနိုင်ငံအကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်ရအောင်ဂျားဝင်ညှိနှိုင်းပေးခဲ့ပါတယ်။ဒါဟာ25နှစ်အတွင်းပထမဆုံးအနေနဲ့အစ္စရေးနိုင်ငံနဲ့အာရဗ်နိုင်ငံကြီးတနိုင်ငံအကြားပုံမှန်ဆက်ဆံရေးသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။နောက်ထပ်အာရဗ်နဲ့မွတ်စလင်နိုင်ငံတွေလည်းအာရဗ်စော်ဘွားများပြည်ထောင်စုလိုပဲဣသရေလနဲ့ပုံမှန်ဆက်ဆံကြလိမ့်မယ်လို့မျှော်လင့်နေပါတယ်။တမန်ကျမ်းစာအရအဓိကဘာသာကြီး၃မျိုးဖြစ်တဲ့ဂျူး၊ခရစ်ယာန်နဲ့အစ္စလမ်ဘာသာရဲ့ဖခင်ရဲ့လို့သဘောထားတဲ့အိဗရာဟံကိုအလေးထားတဲ့အနေနဲ့ဒီသဘောတူညီချက်ကိုအိဗရာဟံသဘောတူစာချုပ်လို့နာမည်ပေးထားပါတယ်။ဣသရေလနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒေးဗစ်ဖရိုက်မန်ဟာဒီကြီးမြတ်တဲ့ဘာသာကြီး၃ရဲ့စီးလုံးညီညွတ်ဖို့အတွက်အိဗရာဟံလောက်ဘယ်ပုဂ္ဂိုလ်ကမှကိုစားပြုဖို့ထိုက်တန်မှာမဟုတ်ဘူးလို့ရှင်းပြပါတယ်။ဂျေရုဆလင်မြို့ဟာအယ်အက်ဆာဘလီမာဝတ်ပြုကျင်ကြတဲ့ကမ္ဘာတဝန်းအမွတ်စလင်တွေအတွက်အိဗရာဟံသဘောတူစာချုပ်ကတိတ်အဆင်ပြေပါတယ်။အခုဆိုရင်တယ်လီဗီမြို့ဟာနေ UAE အာရဗ်စော်ဘွားများပြည်ထောင်စုရဲ့မြို့တော်အဘူဒါဘီကိုလေရင်တိုက်ရိုက်ခရီးစဉ်နဲ့သွားလာနိုင်ပါပြီ။ဒီဖျားဘူးခရီးတွေများလာလေလေအယ်အက်ဆာဘလီကိုပြစ်မှတ်ထားတိုက်ခိုက်ခံနေရတယ်ဆိုပြီးမွတ်စလင်တွေသွားဝတ်ပြုဖို့မဖြစ်နိုင်ဘူးဆိုတဲ့အစွန်းရောက်တွေရဲ့သတင်းအတူတွေကိုပယ်ဖျက်နိုင်မှာဖြစ်ပါတယ်။2019တုန်းကသမ္မတထရန့်ရဲ့ပထမဆုံးအရှိအလေပိုင်းဒေတာခီးစင်မှာပြက်ပြက်သားသားပြောခဲ့သလိုပါပဲ ဘာသာပေါင်းစုံကလူတွေအတူတကွညီညီညွတ်ညွတ်နဲ့အစ္စလာမ်အစွန်းရဝါဒကိုတိုက်ဖျက်ပြီးအားလုံးအတွက်စီးပွားရေးအခွင့်အလမ်းတွေရှာဖွေကြမှသာအရှိအလေပိုင်းပြဿနာကိုဖြေရှင်းနိုင်မှာဖြစ်ပါတယ်တဲ့ဒီငြိမ်းချမ်းရေးစာချုပ်အရအစ္စရဲလ်နဲ့ UAE နိုင်ငံတို့ဟာတန်ယုံနေဖွင့်တန်အမတ်ကြီးတွေခန့်ထားပြီးပုံမှန်တန်တမန်ဆက်ဆံရေးနဲ့ခီးသွွားလုပ်ငန်းပညာရေးကျန်းမာရေးကုန်သွယ်ရေးနဲ့လုံခြုံရေးစတဲ့ကျယ်ပြန့်လာတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်နောက်ဆုံးမှာတော့ဒီအီဗရာဟမ်သဘောတူစာချုပ်ကနေအစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေအကြားရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးရဖို့အခြေခံအုတ်မြစ်ချပေးတာဖြစ်ပါတယ်။သမ္မတထရန့်ကကျွန်တော်တို့ရဲ့မျှော်မှန်းတာကဒီဒေသနဲ့ကမ္ဘာကြီးမှာငြိမ်းချမ်းရေးလုံခြုံရေးနဲ့တာယာဝပြောရေးကိုဆောင်ကျဉ်းပေးဖို့ဖြစ်ပါတယ်လို့ပြောပါတယ်။ဖျားသခင်ကိုအာယုံပြုပြီးကျွန်တော်တို့ရဲ့ကလေးတွေအတွက်မျှော်လင့်ချက်ပြေဝတဲ့အနာဂတ်နဲ့အကျန်းဖက်ဝါဒကိုတိုက်ဖျက်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုအတူမျှဝေကြတဲ့နိုင်ငံတွေစုပေါင်းထားတဲ့ညွန်ပေါင်းအဖွဲ့ကြီးပေါ်ထွန်းရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မဲ့ဖြစ်ပါတယ်လို့သမ္မတထရန့်ဖာပြောဆိုလိုက်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညဉ့်ဆောင်EDITORIALS ကို email နဲ့ပို့နိုင်လို့2326193943ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်အကူဆိုင်ခံရသူဟာဗုဒ္ဓဟူးနေ့မှာကမ္ဘာတစ်လောက24သန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8သိန်းကျော်နေပါပြီ။အမေရိကန်နိုင်ငံမှာတော့အကူဆိုင်ခံရသူ6သန်းနီးပါးနဲ့သေဆုံးရသူက2သိန်းနီးပါးရှိနေတယ်လို့ John Hopkins Tech တို့စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှာစတင်ခဲ့တဲ့ American Tech တို့ College တွေရဲ့ဆောင်းဝန်းရာသီစာသင်နှစ်အစမှာဗိုင်းရပ်စ်မကူးဆိုင်အောင်ကျောင်းသားတွေပါတီဝဲမကျင်းပဖို့အရက်ဘားတွေနဲ့တခြားဆူဝေးတာတွေမလုပ်ဖို့အာဏာပိုင်တွေကတားမြစ်ထားနေချိန်မှာပဲအရှိတောင်ပိုင်းအလဘားမားတက္ကသိုလ်မှာတော့ COVID-19 ကူးစက်ခံရသူက930ကျော်ရှိနေပါပြီ။ American တောင်ပိုင်းပင်လယ်ကွေ့ကမ်းရိုးတန်းဒေသစီဥတီရွေရှားနေတဲ့ Hurricane မုန်တိုင်း Laura ဟာလေတိုက်နှုန်းတနင်္ဂနွေမိုင်140လောက်နဲ့ပြင်းအားအဆင့်4ရှိတဲ့အားဖြင့်မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့ American မြို့သား Hurricane Center ကခန့်မှန်းထားပါတယ်။ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနားမှာဝင်ရောက်လာနိုင်တယ်လို့ဒေသခံတွေကသတိပေးနေပါတယ်။KMP နဲ့အတွင်းမြန်မာနဲ့ထိုင်းနယ်စပ်နားမှာတရုတ်ရင်းကြီးမြှုပ်နှံသူတွေက American Dollar 15 Billion အကုန်ကျခံတိဆောက်နေတဲ့မြို့တွေဟာတရုတ်နိုင်ငံရဲ့ BRI ကဘလန်းစီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာစုဟာစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ KMP နဲ့ရင်းကရွှေကုတ်ကိုမြို့တဲ့ကိစ္စဟာတရုတ်စုဟာစီမံကိန်းတွေနဲ့မသက်ဆိုင်ဘူးလို့ရန်ကုန်မြို့တရုတ်တန်ရုံကအင်္ဂါညပိုင်းက Facebook ကနေတဆင့်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။နေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတသမတ်တည်းရှိပြီးတရုတ်အရင်းအမြစ်တွေကိုနိုင်ငံရခြားလောင်းကစားယုံတွေမှာသုံးစွဲခွင့်မပြုတယ်လို့တရုတ်နိုင်ငံသားတွေကိုနိုင်ငံရခြားလောင်းကစားယုံတွေတီထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်ရဲ့ကျွန်းတူတွေနဲ့စစ်စခန်းတွေတည်ဆောက်တာမှာပါဝင်ခဲ့တယ်လို့ဆွဆွဲပြောဆိုထားတဲ့တရုတ်ကုမ္ပဏီ24ခုနဲ့လူပုဂ္ဂိုလ်အများအပြားကို American ပြည်တော်စုကဗိုလ်ရဟူးနေမှာဒဏ်ကပ်ပေးချုပ်အရေးယူလိုက်ပါတယ်။ဆောက်လို့ရစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့ဒီကုမ္ပဏီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့ American စီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ချက်တဲ့ပြင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.